မြန်မာနိုင်ငံကိုလေးရကြခီးလာရောက်ခဲ့တဲ့ပိုယန်မင်းကြီးဖရန်စစ်ဟာဒီကနေ့မှပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်သွားပါပြီ။သူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာပိုယန်မင်းကြီးဟာကက်သလစ်ဘာသာဝင်လူငယ်တွေနဲ့ဝတ်ပြုဆုတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုကမ္ဘာအထင်ကြီးကဘာသာရေးကောင်းဆောင်လူမြန်မာနိုင်ငံကိုလာရောက်တဲ့အတွက်မြန်မာနိုင်ငံရဲ့အနာဂတ်ပုံမူငြိမ်းချမ်းစေမယ်လို့ဘာသာဝင်တွေညွှန်ကြီးမျှော်လင့်နေပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ရန်ကုန်မြို့ကနေမတ်ဆုမြတ်မွန်သတင်းပေးပို့ထားပါတယ်။
နိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိမြန်မာနိုင်ငံကို၄ရက်ကြာလာရောက်တဲ့ပေါ်ယဟမင်းကြီးဖရန်စစ်ဟာသူ့ရဲ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မနက်မှာစိန့်မေရီစ်ကက်သီဒရယ်မှာမစ္စာတရားပူဇော်ခဲ့ပါတယ်။ကက်သလစ်ဘာသာဝင်လူငယ်တွေကိုဥဆောင်တဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအနေနဲ့အရရကကက်သလစ်လူငယ်တွေပါဝင်ခဲ့ကြပါတယ်။လူငယ်တွေဟာဖျားသခင်ရဲ့အစိုးအမတွေဝမ်းမြောက်စရာတည်ငောင်းတွေကိုတည်ဆောင်ပေးတဲ့ဖျားသခင်ရဲ့တမန်တော်တွေဖြစ်ကြတဲ့မြန်မာနိုင်ငံကလူငယ်တွေဟာဖျားသခင်ရဲ့ခွင့်လွှတ်ခြင်းဆိုတဲ့တည်ငောင်းကိုယုံကြည်ကြသူတွေဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်ကမ္ဘာကြီးအတွက်မျှော်လင့်ခြင်းတွေကိုတည်ဆောင်ပေးသူတွေဖြစ်တယ်လို့ပေါ်ဟမင်းကြီးကပြောကြားခဲ့ပါတယ်။ဒုက္ခရောက်နေကြတဲ့ညီအကိုမောင်နှမတွေအတွက်တည်ငောင်းတွေကိုတည်ဆောင်ပေးဖို့အသင့်ဖြစ်နေအောင်လည်းလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်
။ Non abbiate paura di fare scompiglio.Di porre le domande che facciano pensare la gente.
Con alo ani tu di tra nyo lin jin tadin saka ri ko tin lo ye atat tin lo ye nalon da ne jao pu saung pi ja wa. Na ma jan phin ni tu ri ko kunyi lat kan ma. Tadin lue ko nout set pyong ja wa. Athi jan ni tu ri ko phe ma kunyi ja wa.
မြန်မာနိုင်ငံကိုဖျားသခင်ကောင်းကြီးပေးပါစေလို့လည်းပေါ်ဟမင်းကြီးကမြန်မာလိုဆုတောင်းပေးခဲ့ပါတယ်
။မြန်မာပြည်ကိုပရတကင်းကောင်းကြီးပေးပါစေ။
ဒီကနေ့စိန့်မေရီစ်ကက်သီဒရယ်မှာပြုလုပ်တဲ့မစ္စာတရားပူဇော်ပွဲကဗုဒ္ဓဟူးနေ့ကကျိုက်ကစံပွဲမှာကျင်းပတဲ့ပွဲလောက်လူများပြီနဲ့လူငယ်ထောင်ထဲသူစိတ်အားထက်သန်စွာနဲ့ပါဝင်ဝတ်ပြုခဲ့ကြပါတယ်။ဝတ်ပြုပွဲပြီးတဲ့နောက်မှာတော့ပိုယန်မင်းကြီးဖရန်စစ်ဟာရန်ကုန်လေစိတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့စီကိုဆက်လက်ထွက်ခွာသွားပါတယ်။မြန်မာနိုင်ငံတဝါကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယန်မင်းကြီးတကပထမဆုံးအကြိမ်လာရောက်တဲ့အတွက်မြန်မာနိုင်ငံပို့ပြီးငြိမ်းချမ်းလာဖို့မျှော်လင့်ချက်တွေဘာသာဝင်တွေကြားမှမြင်မာနေကြပါတယ်။မြန်မာပြည်မှာရှိတဲ့အသင်းတော်ကက်သလစ်ဘင်းတော်အတွက်လည်းအကျိုးရှိတယ်လို့စပါးတို့တိုင်းပြည်အတွက်လည်းအများကြီးအကျိုးရှိတယ်လို့မျှော်ယုံကြည်ပါတယ်ပေါ့နော်။သူရဲ့ဆောင်ဖို့ဖြစ်တဲ့ငြိမ်းချမ်းရေးနဲ့စီစဉ်ပြတာဆိုတဲ့အတိုင်းပေါ့နော်။စပါးတို့တိုင်းပြည်အတွက်လည်းအများကြီးလူသားတွေအတွက်ပေါ့နော်။အများကြီးအကျိုးတရားမှုရှိမှာပဲလို့ကျွန်မယုံကြည်ပါတယ်။ပေါ်ရမင်းကြီးဟောကြားတဲ့တရားတွေကိုကြားရနိုင်ဖို့ပြည်ဦးလွင်မျိုးကနေလာခဲ့တဲ့ Sister Maria ရှင်ဖြစ်ပါတယ်။အင်းစိန်သာသနာကဒေါ်ဂျန်နီကလည်းပေါ်ရမင်းကြီးရဲ့ခရီးကမြန်မာနိုင်ငံအတွက်အကျိုးရှိလိမ့်မယ်လို့မျှော်လင့်နေပါတယ်
။အရန်ပြောတယ်။အရန်လည်းအကျိုးရှိမယ်လို့ထင်ပါတယ်လို့
။နိုဝင်ဘာ28ရက်နေ့ကနေမြန်မာနိုင်ငံကို၄ရက်ကြာလာခဲ့တဲ့ပေါ်ရမင်းကြီးရဲ့ခရီးစဉ်အတွင်းပေါ်ရမင်းကြီးဟာနေပြည်တော်မှာသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့စစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံရခြင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းပေါ်ရဟန်းမင်းကြီးလက်ခံတွေ့ဆုံခဲ့ပါတယ်။ပေါ်ရဟန်းမင်းကြီးတဲခိုတဲ့ရန်ကုန်ဂိုင်းချုပ်စရာတော်ကြီးရုံးနေအိမ်မှာ15မိနစ်လောက်တာကြာတဲ့တွေ့ဆုံမှုအတွင်းမှာအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာအာဏာရှိသူတွေရဲ့တာဝန်ဘလောက်ကြီးမားတယ်ဆိုတဲ့အကြောင်းဆွေးနွေးခဲ့ကြတယ်လို့ဗာတီကန်ပြောခွင့်ရသူကဗာတီကန်ရေဒီယိုကိုပြောကြားခဲ့ပါတယ်။လေးရကြာမြန်မာနိုင်ငံရှိစဉ်အတွင်းငြိမ်းချမ်းခြင်းနဲ့ချစ်ချင်းမြတ်တာဟာမြန်မာနိုင်ငံအနာဂတ်အတွက်အရေးကြီးတယ်လို့ပေါ်ယိုဟန်မင်းကြီးဖရန်စစ်ကအလေးထားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအပြစ်အဝဗငင်းချမ်းသေးတဲ့စစ်ပွဲတွေရှိနေသေးတဲ့ကစင်ပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်တို့လိုဒေသတွေကဖြစ်ကြတဲ့အတွက်ဘာသာဝင်တွေအနေနဲ့နာကျင်မှုတွေ၊နာကျင်ခံစားမှုတွေကိုခွင့်လွှတ်တီးခံစိတ်နဲ့ကြော်လွှားကြဖို့ပေါ်ယိုဟန်မင်းကြီးကတရားဟောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဆက်သွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရင်လေဆင်းရဲဒုက္ခရောက်နေကြသူတွေမြန်မာနိုင်ငံကဒုက္ခတွေရဲ့အတွက်စိတ်ခွန်အားဖြစ်စေတဲ့စကားတွေကိုပိုယဟမင်းကြီးဖရန်စစ်ပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်ရှင်။